America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ9ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတာထက်ကျော်လွန်ပြီးတော့ယူရေနီယံသန့်စင်မှုတွေကိုလှုပ်ဆောင်နေတယ်လို့အီရန်ကဒီကနေ့မှကြေညာလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဂါဇနီမြို့ကထောင်လိုင်းရုံးသားမှာတော့ကာဗွန်ထောင်ဘုံကွဲတိုက်ခိုက်မှုကြောင့်12ယောက်ထပ်မံနေသေဆုံးသွားပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြသူထောင်ပေါင်းများစွာဒီကနေ့မှလည်းထပ်မံပြီးတော့လမ်းနေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြားကြဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလှော်ရီမှာတော့ရန်ကုန်တက္ကသိုလ်ဝင်းတွင်ကျောင်းသားတက်မကဆောက်ဦးကိုဘုံခွဲအကြမ်းဖက်ဖြိုခွင်းခံခဲ့ရတာ58နှစ်ပြည့်မြောက်တဲ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာကျောင်းသားတက်မကအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တက်မကဆောက်ဦးမြေနေရာမှာလာရောက်ကာရဝါပြုခဲ့ပါတယ်
။ကျောင်းသားလူခွင့်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရန်ငယ်ရုံးတွေတိုက်ပွဲဝင်ကြဆုံးသွားခဲ့ရသောကျောင်းသားပြည်သူအပေါင်းတို့ဟာအေးပြု
သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းအချင်းတော်နေထဲမှာအချင်းကြနေတဲ့ရွှေပြောင်းအလုသမားရေးကိုလှုပ်ရှားဆောင်ရွက်သူကိုရဲမင်းပြန်လည်လွတ်မြောက်လာတဲ့အကြောင်းရေမင်းနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစီအမြန်ဆုံးပြန်စားဖို့နိုင်ငံတကာကြက်ချီနီအဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
အီရန်နိုင်ငံဟာယူရေနီယံသန့်စင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်တိုးမြင့်ပြီးတော့လှုပ်ဆောင်နေတယ်လို့အီရန်ကဒီကနေ့မှကြေညာလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာစက်ရုံတွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရေနီယံသန့်စင်မှုတွေကို900ခန့်လုံးအထိတိုးလာနိုင်ဖွယ်ရှိတယ်လို့ရိုက်တာသတင်းကဆိုပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေအနေနဲ့အီရန်နိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေကိုမလျှော့ချပေးဘူးဆိုရင်သူတို့အနေနဲ့ယူရေနီယံသန့်စင်တာတွေကိုစတင်ပြီးတော့ပိုလှုပ်ဆောင်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြီးခဲ့တဲ့သတင်းကပြောကြားခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာကိုနိုင်ငံတကာကစိုးရိမ်ကြတဲ့အပေါ်မှာဖြေပြောက်ပေးနိုင်အောင်ဒီသဘောတူညီချက်ကလှုပ်ဆောင်ပေးထားတာဖြစ်ပါတယ်။ဒီသဘောတူညီချက်အရတော့အီရန်နိုင်ငံအနေနဲ့ယူရေနီယံသန့်စင်မှုတွေကို 3.69 ရာခိုင်နှုန်းထက်ကျော်လွန်ပြီးတော့သန့်စင်တာတွေလုပ်လို့မရသလိုသန့်စင်ထားတဲ့ယူရေနီယံတွေကိုလည်း300ကီလိုဂရမ်ထက်ကျော်လွန်ပြီးတော့သိမ်းဆည်းထားလို့မရပါဘူး။ယူရေနီယံပမာဏ 3.69 ရာခိုင်နှုန်းဟာနျူကလ িয়ার စွမ်းအင်ထုတ်လုပ်ဖို့အတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ်။ဒါမဲ့လည်းနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အတွက်တော့နောက်ထပ် 90 ရာခိုင်နှုန်းလောက်လိုအပ်တာဖြစ်ပါတယ်။ယူရန်နိုင်ငံအနေနဲ့သူတို့လိုချင်တဲ့ယူရေနီယံပမာဏအတိုင်းအတာထိရအောင်အခုရှိနေတဲ့ပမာဏထက်ကိုကျော်လွန်ပြီးတော့ထုတ်လုပ်သွားဖို့ပြင်ဆင်နေတယ်ဆိုပြီးတော့အီရန်သမ္မတရူဟာနီကမကြခင်ကပဲပြောကြလိုက်တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းဒေသဒီဂါဇနီမြို့ကထောက်လိုင်းရုံအနီးမှာတာလီဘန်တွေဘက်ကကားဘုံးထောင်ဖောက်ခွဲခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့မှာဖြစ်တဲ့အဲ့ဒီကားဘုံးခွဲမှုကြောင့်အရက်သားတွေအပေါင်းဝင်လူ12ဦးထက်မနည်းသေဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်ထောင်ချမ်းမာရေးဌာနပြောခွင့်ရသူမိုဟာမက်ဟီမက်ကအတည်ပြုပြောပါတယ်တိုက်ခိုက်မှုဖြစ်တဲ့အချိန်မှာကျောင်းသားတွေကျောင်းသွားချိန်ဖြစ်နေတာမလို့ကျောင်းသားအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ပြည်내ရဲချုပ်မိုဟာမက်ခါလစ်ဝါဒက်က VOA ကိုပြောပါတယ်တာလီဘန်ပြောခွင့်ရသူကတော့ဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးတော့ပြင်းထန်တဲ့ပောက်ခွဲမှုကြောင့်မလို့အမျိုးသားလူမျိုးရေးဌာနကအရေးကြီးတဲ့အဆောင်အုံတစ်ခုပျက်စီးပြီးတော့ကြီးကြီးမားမားထိခိုက်ဒဏ်ရာရမှုတွေရှိခဲ့တယ်လို့သူကပြောသွားပါတယ်ဂါစနီမြို့ဟာဂါစနီပြည်내ရဲ့မြို့တော်ဖြစ်ပြီးတော့မြောက်ပိုင်းနဲ့တောင်ပိုင်းပြည်내တွေကိုချိတ်ဆက်ပြီးထားတဲ့အဓိကလမ်းမကြီးရှိတဲ့မြို့လည်းဖြစ်ပါတယ်ဂါစနီဒေသဟာဂါစတီဒေသမှာရှိတဲ့ခရိုင်အတော်များများကိုလည်းတာလီဘန်တွေကထိန်းချုပ်ထားပါတယ်။ဒီမတိုင်ခင်ရက်တွေတုန်းကတော့အသေးခံဘုံးခွဲတိုက်ခိုက်ရေးသမားတွေအပါအဝင်တာလီဘန်တိုက်ခိုက်ရေးအုပ်စုတစုဟာအာဖဂန်မြို့တော်ကဘူးမှာရှိတဲ့အာဖဂန်ကာကွယ်ဝန်ကြီးဌာနကအင်ဂျင်နီယာနဲ့ပို့ဆောင်ရေးဌာနကိုဝန်ရောက်တိုက်ခိုက်တာလုပ်ပါတယ်။အဲဒီမှာလည်းကားဘုံးခွဲတိုက်ခိုက်မှုတွေပါဝင်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်အများစုအပါအဝင်လူပေါင်း30လောက်ထိခိုက်သေဆုံးခဲ့ပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာပါလီမန်လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပနေပြီးတော့ဒါဟာဂရိနိုင်ငံကိုနိုင်ငံတကာကနေငွေချေးကြားကန်ပေးခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မကြသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းတွေအရတော့လက်ဝဲဝါရီဖြစ်တဲ့ဝန်ကြီးချုပ်အလက်စစ်စစ်ပရက်စ်ဟာ တိုက်ခန့် conservative party ခေါင်းဆောင် Kariakis Mitsotakis ကိုရှုံးနိုင်ခြင်းရှိတယ်ဆိုပြီးတော့ပြနေပါတယ်။ Green နိုင်ငံဟာကြီးမားတဲ့ဘဏ္ဍာငွေကြေးပြဿနာကြီးနဲ့ရင်ဆိုင်ရာကနေအခုမှပြန်ပြီးတော့နလန်ထူကာဆလည်းဖြစ်ပါတယ်။အဲ့ဒီဘဏ္ဍာရေးပြဿနာအခက်အခဲကြောင့် Green နိုင်ငံဟာဘဏ္ဍာရေးအရကြားခံပေးမှုကိုတောက်လျှောက်လက်ခံခဲ့ရပြီးတော့အဲ့လိုလုပ်ရတဲ့အတွက်အသုံးစရိတ်တွေအကြီးအကျယ်လျှော့ချခဲ့ရသလိုတခြားပြည်ပြင်ပြောင်းလဲမှုတွေကိုလည်းလုပ်ခဲ့ရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတိုင်းပြည်ရဲ့စီးပွားရေးကအဓိကကြတဲ့ကိစ္စဖြစ်ပြီးတော့အစိုးရအနေနဲ့ဂရိပီသူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်တွေဖန်တီးပေးနိုင်မလားဆိုတာကိုမဲဆန္ဒရှင်တွေကသိကြနေကြတယ်လို့ MARC လူမှုစစ်တမ်းကောက်ယူမှုအဖွဲ့ကသောမတ်ဂျာကစ်ကရိုက်တာကိုပြောပါရခင်ဗျာ
။ဘော်လ်ကန်နောက်ဘက်ခြားနိုင်ငံတွေဒီ EU အဖွဲ့ဝင်ဖြစ်ရေးအတွက်သူတို့အနေနဲ့ခိုင်မာထောက်ခံတဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကပြသပြီးတော့ဒီနိုင်ငံတွေ EU အဖွဲ့ဝင်သစ်ဖြစ်လာရေးဟာ EU ရဲ့မဟာဗျူဟာမြောက်ကျိုးစီးပွားဖြစ်တယ်လို့လည်းပြောလိုက်ပါရ။ပိုလန်နိုင်ငံပေါ့စတင်မြို့မှာတောက်ကြနေတုန်းကကျင်းပတဲ့ဘော်လ်ကန်နောက်ဘက်ခြမ်းဒေသနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ EU ဖွဲ့ကြီးရဲ့ယနေ့ကိုပို့ပြီးတော့ထိရောက်အောင်ပြင်ပြောင်းလဲမှုလုပ်ဖို့ဆိုပြီးတော့ပြင်သစ်သမ္မတ Emmanuel Macron ရဲ့ပြောဆိုချက်ကိုပတ်သက်ပြီးတော့လည်း EU ရဲ့ယနေ့တိုးတက်အောင်လုပ်ရမယ်ဆိုတဲ့အပေါ်မှာပြင်သစ်သမ္မတနဲ့သတ္တဘောတွေရှိတဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့လို့ဒီအချက်ကြောင့်တော့အဖွဲ့ဝင်သစ်တိုးချက်ရေးဆွေးနွေးပွဲတွေကိုပြစ်ပယ်ရမယ်လို့သူအနေနဲ့မရှိပြညာလဲပြောပါတယ်။ဘော်လ်ကန်ဒေသနိုင်ငံတွေဖြစ်တဲ့ Albania, Serbia, Montenegro, Bosnia, Herzegovina, Kosovo နဲ့ North Macedonia နိုင်ငံတွေကိုဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာတိုးတက်အောင်မုံမှန်ဖို့အတွက်လုံလောက်တဲ့အချိန်ကာလရှိတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကထပ်လောင်းပြောပါရယ်။အထူးဖြစ်တော့ Greenland အမည်နာမပတ်သက်ပြီးတော့ငြင်းပွားနေတဲ့ North Macedonia နိုင်ငံအနေနဲ့အင်းကြီးချင်းတွေနဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားနိုင်အောင်လို့ရည်စွမ်းတက်တည်ရှိရှိနဲ့ကြိုးစားကဲမှုအပေါ်မှာလည်းဂျာမနီဝန်ကြီးချုပ်ကချီးကျူးကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါဗျ။ဆန္ဒပြတဲ့သူအတော်များများကအနောက်ရောက်အင်ဂျီတွေဝတ်ဆင်ပြီးတချို့တွေလည်းဗြိတိန်အလံကိုကင်ပြီးတော့ဆန္ဒပြခဲ့ကြပါဗျ။ဆန္ဒပြတဲ့သူတွေကဟောင်ကောင်ရဲ့လူစီကားတဲ့ဈေးဝယ်ဆန္ဒတွေရှိတဲ့နေရာကနေတရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကိုချိတ်ဆက်ပေးထားတဲ့ကောင်လုံးဘူရာရုံကိုချီးတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြရလမ်းတစ်လျှောက်မှာလည်းဟောင်ကောင်ကိုတရုတ်ပြည်မာကြီးလက်အောက်ကနေလွတ်မြောက်ရေးချီးကျော်တဲ့တွေကိုအော်ဟစ်ခဲ့ကြပါဗျ။ညဘာဇီယာဥရေဂျန်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံပြည်မာကြီးကနေဟောင်ကောင်ကိုလာရောက်လည်ပတ်ကြတဲ့သူတွေကိုအတိပေးကျင်တာကြောင့်သူတို့ကိုတိုက်ရိုက်စကားပြောကျင်တယ်လို့လည်းဆန္ဒပြတဲ့သူတွေကပြောပါတယ်။ဟောင်ကောင်မှာတလကြာဖြစ်နေတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကသတင်းမီဒီယာတွေမှာဖော်ပြခြင်းမရှိပါဘူး။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေဂျန်ကိုအတိပြုပေးဖို့ဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တာကိုမကျေနပ်တဲ့အတွက်ဟောင်ကောင်ပြည်သူတွေကဆန္ဒပြခဲ့ကြတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကိုယာယီရဆိုင်းလိုက်ပြီးဟောင်ကောင်ပြည်သူတွေကိုတောင်းပန်ခဲ့ပေမဲ့လုံးဝရုပ်သိမ်းခြင်းတော့မရှိသေးပါဘူး။ဆန္ဒပြတဲ့သူတွေကတော့ဒီဥပဒေကြမ်းကိုထိဝင်းရုပ်သိမ်းပေးပြီးတော့ကယ်ရီလမ်ကိုလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ပတ်ကဆန္ဒပြတဲ့သူတွေကဟောင်ကောင်ဥပဒေပြုအဆောက်အုံကိုဝင်ရောက်စီးနှင်းဖျက်ဆီးခဲ့ပြီးတဲ့နောက်ဒီကနေ့ဟာပထမဆုံးပြန်ပြီးတော့အကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့ပတ်ကဆန္ဒပြတဲ့သူတွေရဲ့လုံးရဟာတနိုင်ငံစနစ်နှစ်ခုနဲ့တွားနေတာကိုတိုက်ခိုက်လိုက်တာဖြစ်သလိုဟောင်ကောင်ရဲ့တရားဥပဒေစိုးမိုးရေးကိုချိုးဖောက်တာဖြစ်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်ခင်ဗျာ
။ရုရှားဘာသာထုတ် current time သတင်းဌာနရဲ့သတင်းတောက်တူကိုတိုင်းပြည်ကနေပြီးတော့ထွက်ခွာဖို့ consistent တရားရုံးကနေမိတ်ချခဲ့ပြီးတော့ consistent နိုင်ငံဝင်ခွင့်ကိုလည်း၅နှစ်ပိတ်ပင်လိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးစီးပွားရေးကိုချိုးဖောက်တာလို့ထောက်ပြပြီးတော့အခုလိုမျိုးအရေးယူလိုက်တာဖြစ်ပါတယ်။ consistent နိုင်ငံသား Zesgul Jambadivi ကိုဆေးရက်တွင်တိုင်းပြည်ကနေထွက်ခွာဖို့မြို့တော်တရားရုံးကနေပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဂျမ်ဘာဒေးဗီလ်ဟာကဇက်စတန်နိုင်ငံတွင်ရက်30ကျော်နေထိုင်တာကိုလူဝင်မှုကြီးကြပ်ရေးအာဏာပိုင်ကိုအကြောင်းကြားဖို့ပြက်ကွက်ခဲ့တယ်လို့ကဇက်စတန်တရားရုံးကနေပြီးတော့ဆွဲချက်တင်ပါတယ်။ Quarantine ဟာ IFERL ရဲ့ရုရှားစကားပြောသတင်းဌာနတစ်ခုဖြစ်ပြီးတော့ RFERL ဆိုလို့ရှိရင် VOA သတင်းဌာနနဲ့ချိတ်ဆက်ဆောင်နေတဲ့သတင်းအဖွဲ့အစည်းလည်းဖြစ်ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ Current Times ကပြောပါတယ်။ကဇက်စတန်မှာလုပ်ခဲ့တဲ့ဂျွန်လ9ရက်နေ့တမရွေးကောက်ပွဲသတင်းယူဖို့အတွက်ဂျမ်ဘာဒီဗယ်ဟာမေလ3ရက်နေ့ကတည်းကကဇက်စတန်ကိုရောက်ရှိနေတာဖြစ်ပါတယ်။အဲယူကောက်ပွဲမှာတော့ကဇက်စတန်မှာနှစ်ရှည်အုပ်ချုပ်လာခဲ့တဲ့နာဇဗစ်ကကိုထောက်ခံတဲ့ကုစလေလောင်းအနိုင်ရခဲ့ပြီးတော့အဲယူကောက်ပွဲအတွက်မှာမင်းမတမာမှုတွေနဲ့ဖမ်းဆီးတွေရှိခဲ့တာကြောင့်နိုင်ငံတကာစောင့်ကြည့်သူတွေ ဟာဒီရွေးကောက်ပွဲဟာဒီမိုစီစံနှုန်းစံထားနိုင်မည်ဘူးဆိုပြီးတော့ဝေဖန်ထားကြပါတယ်ခင်ဗျာ
။လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေရှိတယ်လို့မှတ်တမ်းရှိထားတဲ့အမေရိကန်နိုင်ငံကဘီလီယံနာတထေးကြီး Jeffrey Epstein ကို2000ပြည့်လွန်နှစ်တွေအတွင်းလိမ်ကုန်ကူးမှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့အမေရိကန်တရားရေးအာဏာပိုင်တွေကစနေနေ့ကညွှန်းမြို့မှာဖမ်းဆီးလိုက်ပါတယ်။ဗဟိုငွေကြေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Hedge Fund အဖွဲ့ရဲ့ Manager Epstein ကို2002ခုနှစ်ကနေ2005ခုနှစ်ကြားကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ညွှန်းမြို့က Federal အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူနှစ်ယောက်ကိုကူးကားပြီးတော့ AP သတင်းကဖော်ပြပါတယ်။သူ့ကိုမနက်ဖြန်တနင်္လာနေ့မှာညွှန်းမြို့က Federal တရားရုံးမှာရုံးထုတ်ဖို့ရှိနေပါတယ်။ချိန်တုန်းကတော့သူဟာလက်ရှိ American သမ္မတ Donald Trump, American သမ္မတဟောင်း Bill Clinton, Britain ရဲ့တော်ဝင်မင်းသား Andrew တို့ရဲ့ခင်မင်းနဲ့မိတ်ဆွေတငယ်ချင်းတူလဲဖြစ်ပါတယ်ခင်ဗျာ
။ American ပြည်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလှုပ်ခတ်သွားခဲ့တဲ့ငလင်းကြီးနှစ်ခုကိုကြည့်လို့ရှိရင်တနင်္ဂနွေတိုင်းတာနဲ့သဘောကပ်ပြီးအနေနဲ့ကြားရလို့ရှိရင်ပြင်ဆင်ဖို့လိုအပ်နေတယ်ဆိုတာအချက်ပြလိုက်တာပဲဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ပြီးခဲ့တဲ့ငလင်းတွေမှာတော့ကြီးကြီးမားမားဆုံးရှုံးမှုတွေမဖြစ်ခဲ့ဘူးလို့လည်းဆိုပါတယ်။တောင်ရှိသူတွေအနေနဲ့ငလင်းအရေးပေါ်စနစ်တွေနဲ့အဆောင်ဘေးကင်းလုံခြုံရေးစနစ်တွေကိုအစိုးရတွေအနေနဲ့ပို့ပြီးတော့တင်းကြကြအရေးယူဆောင်ဖို့လိုပြီးတော့ငလင်းဖြစ်တဲ့အချိန်မှာလူတွေကိုယ့်ကိုယ်ဘလို့အကာအကွယ်ယူရမလဲအသိပေးကိစ္စတွေကိုလည်းဆောင်ရွက်ရမယ်လို့အုပ်ချုပ်ရေးမှူးဂါဗင်ကပြောပါတယ်။အခြားပြည်နယ်တွေနဲ့တနင်္ဂနွေလုံးမှာပါအရေးပေါ်ကာကွယ်ရေးကိစ္စတွေဘလို့လှုပ်ထားရမလဲဆိုတာတက်လှမ်းလိုက်သလိုပါပဲလို့အုပ်ချုပ်ရေးမှူးဂါဗင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တောက်ကြနေတဲ့ကဖြစ်သွားတဲ့ငလင်းဟာဆိုလို့ရှိရင်ကယ်လီဖိုးနီးယားတောင်ပိုင်းမှာနှစ်20အတွင်းအကြီးမားဆုံးလှုပ်ခတ်တဲ့ငလင်းတစ်ခုဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းငလင်းနောက်ဆက်တွဲတွေထပ်မံလှုပ်ခတ်လာမှာကိုလည်းတောင်ရှိသူတွေကစိုးရိမ်နေပါတယ်။တောက်ကြနေညာကလှုပ်သွားတဲ့ခုနှစ်.1%ပြည်အငလင်းကြောင့်မလို့သေဆုံးမှုတွေနဲ့ကြီးမားမားထိခိုက်ဒဏ်ရာမှုတွေတော့မရှိခဲ့ပါဘူးခင
်ဗျ။ရာဇောနိုင်ငံမှာကျင်းပနေတဲ့ကူဘာအမေရိကဖလားဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းကချီလီကိုနိုင်ပြီးတော့တတိယရသွားပါတယ်။အာဂျင်တီးနားနဲ့ချီလီတို့မနေ့ကကစားကြတာမှာအာဂျင်တီးနားက၂ဂိုးတခုနဲ့နိုင်သွားခဲ့တာပါ။အာဂျင်တီးနားအတွက်ဂိုးတွေကိုတော့အဂွေရိုးနဲ့ဒီဘာလာတို့က12မိနစ်နဲ့22မိနစ်တည်းမှာသွင်းယူပေးခဲ့တာဖြစ်ပါတယ်။ဒီပွဲမှာအာဂျင်တီးနားအသင်းကောင်းဆောင်မက်ဆီနဲ့ချီလီနောက်တန်းလူမီဒယ်တို့စကားများရန်ဖြစ်ခဲ့တာကြောင့်ဒိုင်ကနှစ်ယောက်စလုံးကိုအနီးကပ်ပြပြီးတော့ထုတ်ခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။1962ခုနှစ်ကရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာကျောင်းသားတက်မကအဆောက်အဦကိုဘုံခွဲအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့ဇူလိုင်လ9ရက်နေ့မှာ58နှစ်ပြည့်မြောက်ချိန်ပြည်သူကရွေးချယ်ထားတဲ့အရသာအစိုးရလက်ထက်တတိုင်းပြည်လုံးအတိုင်းအတာနဲ့နိုင်ငံတွင်စစ်ရေးငြိမ်းချမ်းရေးလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာအစအစအရရာပို့ပြီးတော့ဆိုးဝါးလာနေတယ်လို့တက်မကကျောင်းသားတွေကထောက်ပြပြောဆိုကြပါတယ်။ပြည်ထနာရေးရဲ့အရင်ခံစစ်အင်အာဏာရှင်စနစ်ကိုအပြီးတိုင်တိုက်ဖျက်နိုင်ဖို့နဲ့တမိုင်းတရခံမဖြစ်ဖို့နိုင်ငံတော်ဝန်ရှိသူတွေအနေချီသူတွေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့တိုက်တွန်းကြပါတယ်။မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆရာနာသိန်းခေါင်းဆောင်ဘုံနေဝင်းလက်ထက်ဆန္ဒပြကျောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးကျောင်းသားတမကအဆောက်အဦကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတာဦးဆောင်တဲ့ကျောင်းသားတမကအဖွဲ့အစည်းတွေနဲ့နိုင်ငံရေးလက်ကျလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့မျိုးဆက်သစ်ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တမကရဲ့အဆောက်အဦမြေနေရာကိုလာရောက်ကာရဝါပြုခဲ့ကြပါတယ်
ကျောင်းသားလူခွင့်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရင်းငယ်ရေးတို့တွင်တိုက်ပွဲဝင်ကြဆုံးသွားခဲ့ရသောကျောင်းသားပြည်သူအပေါင်းတို့ဟာအလေးပြု1962ခုနှစ်ဇူလိုင်9ရက်နေ့တွင်ကြဆုံးသွားခဲ့ရသောကျောင်းသားအပေါင်းတို့ဟာဝန်ထမ်းကြီးအထိုင်မှနေဖြင့်လေစကဲယေး
ဆယ်ဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံခဲ့ရတဲ့ကျောင်းသားအခွင့်အရေးတွေလူခွေချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုမျိုးထက်စွာကကျောင်းသားတမကရင်းမြစ်ရှိမှတောင်းဆိုခဲ့ပါတယ်
တမကရင်းမြစ်မှာတို့ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့158နှစ်ရှိပါပြီဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုရှင်တဲ့ကာလဖြည့်ရှင်းပေးမှုမရှိလို့တပြတ်တသားဖြည့်ရှင်းပေးပါတပြတ်တသားတောင်းယူပါခုချိန်တောင်းယူမှုတောင်းခံမှုမရှိဘူးတပိုင်းကိုဖြတ်စီရဲတပိုင်းပြတ်တဲ့လူရချုံတပိုင်းပြတ်သွားလိမ့်မယ်မရှိဘဝပြည့်လက်တွေ့ချင်ရဘဝတပြီလုံးရဲ့ချက်တွေချုပ်ရဲခကြိုက်ပါလေဖြည့်စီကြည့်ရဖြစ်ရအဲ့ဒါကိုကျွန်တော်ဘာသာပြန်ပွဲချုပ်နေဖြည့်ဖြည့်လာတော့ကောက်ပွဲချုပ်လိုက်
လက်ရှိ NND ရဲ့သားဆိုရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြင်းရဲ့ရှေဟောပြောခြင်းဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ်
။အဓိကပြဿနာကအငြင်းချမ်းနိုင်တဲ့တစ်ဖက်သက်ဒေါသနဲ့အကျိုးစီးပွားစစ်ကိုစင်နေတဲ့ပြည်တွင်းစစ်မီးတရင်ရင်တောက်လောင်နေတဲ့ခါမှာအေးချမ်းစွာပညာသင်ကြားရေးဟာချင်းချောက်ထိခိုက်ခံနေရတယ်။လက်ရှိအစိုးရအနောက်ခြေကတော့ရခိုင်ပြည်နယ်မှာတတိယမောင်ချပြီးတော့အရသာကျောင်းသားလယ်သမားပြည်သူတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ညင်ပတ်တပ်ဖြတ်နေတဲ့ခြေတွေကြုံနေရတယ်တက္ကသိုလ်တွေစာတင်ကျောင်းတွေကိုဆက်အချိန်ဆိုင်စခန်းတွေလောက်တားတာကိုကျွန်တော်တို့ကျောင်းသားတွေနေနဲ့ရင်းနှီးပေါ်ရာတွေ့ကြုံနေရတယ်ဒါရီယာပေါက်ပြန်မာရင်းတဲ့လုံရက်အခြေအနေတွေကြောင့်ပဲဖြစ်တယ်လို့ကျွန်တော်တို့ဘာသာစာများအဖွဲ့ချုပ်ကဒီလိုရှုမြင်သုံးသပ်ပါတယ်အဲ့တော့ကျောင်းသားတွေလယ်သမားတွေအလုပ်သမားတွေကိုလမ်းပေါ်ဖြန်တက်လာတဲ့အခြေအနေမျိုးဖြစ်အောင်ဒီလက်ရှိကျင်းချင်းလက်ရှိအထွေထွေပြဿနာဘောင်းဆောင်ကနေပြီးတော့ခေါ်ယူနေတဲ့အခြေအနေမျိုးလေကျွန်တော်တို့မြင်တွေ့ရတဲ့အခြေအနေမျိုးဖြစ်နေတယ်
ကျောင်းသားသမဂ္ဂအစအဦးရင်မြှင့်ရှေ့တွားရောက်အလေးပြုတာကိုဥဆောင်ခဲ့သူတဦးဖြစ်တဲ့ဘာကသာကျောင်းသားခေါင်းဆောင်ဟောင်းအိုးဝေပညာဌာနသင်တန်းကျောင်းရဲ့တာဝန်ခံကိုမင်းသွေးသစ်ကတော့အခုအရသာအစိုးရလက်ထက်မှာလည်းလူခွေးချိုးဖောက်မှုတွေနဲ့ဒီမိုကရေစီစံနှုန်းတွေမပြည့်မီနိုင်သေးတဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အချိန်မှာတော့သမိုင်းတရားခံမဖြစ်အောင်လက်ရှိတိုင်းပြည်ကြုံနေရတာတွေကိုပြည်သူတွေနဲ့လက်တွဲဖြေရှင်းမှလို့တိုက်တွန်းပါတယ်
ဒီရင်းမြစ်တွေဒီအာဏာရှင်စနစ်ဆိုးအောက်ကနေရည်စားခံလာတာဖြစ်တဲ့အချိန်ကြာလေးပူအဲ့ပြဿနာကရှင်းနေပြီလားလေပူပြီးတော့ပြဿနာပူကြီးတဲ့အတွက်အဲ့အတွက်ကိုလက်ရှိဆိုတာကြုံနေရတယ်လို့ကျွန်တော်ကမြင်တယ်ဒီကြားမှာတွေ့ဝင်နေတဲ့ပုံစံတွေနောက်ပြီးတော့ရင်းများစီကိုထိခိုက်မှာဆိုးရတဲ့ပုံစံတွေကိုပဲကျွန်တော်တို့ကဒါဝဲကျောင်းသားတွေကပြောနေတာပါ။တမိုင်းမှာတော့အာနာရှင်အစိုးရအဆက်ဆက်ကဒီအာနာယူခဲ့တဲ့အတွက်ကျွန်တော်မှားခဲ့ပြီးတော့ပေါ့။အဲ့တမိုင်းသင်ခန်းစာတွေကိုယူပြီးတော့လူလူကပါဝင်လူလာတယ်ဒီနိုင်ငံဘယ်လိုပုံစံသွားခြင်းလဲဒီနိုင်ငံအခြေအနေကာချကဘယ်လိုရှိတယ်ဆိုတာကိုအခြေအနေမှန်သိပြီးတော့လူနဲ့သူလက်တွဲပြီးတော့ချီတက်မှလာရင်ပြင်မယ်လို့ဒီအကြံပြုရှင်ပါတယ်ကျွန်တော်နိုင်ငံမှာနောက်ထပ်ထပ်ပြီးတော့ဒီလိုအဖြစ်ဆိုးတွေဒီလိုမျိုးသမိုင်းအမဲဆက်တွေထပ်ပြီးတော့မဖြစ်စေချင်တော့ပါဘူးလို့ပြောချင်ပါတယ
်ဒီကနေ့ဇူလိုင်လ9ရက်နေ့မနက်ပိုင်းကနေစလို့ရန်ကုန်တက္ကသိုလ်ဝင်းအတွင်း1962ခုနှစ် 7 ဇူလိုင်မှာကြာဆုံးခဲ့ရတဲ့ကျောင်းသားတွေကိုအောက်မေ့ခုံပြုတဲ့အနေနဲ့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တမ်းကနေအစာဦးရင်မြေကိုလည်းအလေးခါတော့ပြုခဲ့ကြပါတယ်ရှင်
မဆုမမရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို Radio ကသာမက VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရွှေပြောင်းလူသမားရေးလုံနေတဲ့ Aid Alliance Committee AAC အဖွဲ့ရဲ့ခေါင်းဆောင်ကိုရဲမင်းဟာ6လနီးပါးကြာအမှုသုံးမှုရင်ဆိုင်ခဲ့ရပြီးထိုင်းအချင်းနောင်နေတဲ့အချင်းကျနေရကနေပြန်လည်လွတ်မြောက်လာပါတယ်။ထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုဇူလိုင်လ6ရက်နေ့မှာသူ့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာရွှေပြောင်းလူသမားသိန်းခန်းလောက်ထောက်ခံမှုရရှိထားတဲ့မြန်မာရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုတည်ထောင်သူတဦးလည်းဖြစ်ခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုရဲမင်းဟာထိုင်းနိုင်ငံထဲမှာအမှုသုံးမှုနဲ့တရားစွဲဆိုခံရတာပါဆွဲဆိုထားတဲ့အမှုတွေထဲကနှစ်မှုကတော့နောက်ဆုံးမှာနှစ်ဖက်ချေအေးပေးလိုက်ပြီးအမှုအလုံးပြီးဆုံးသွားပေမဲ့သူဟာထိုင်းအချင်းထောင်ထဲမှာပဲ3လကျော်ကြာကြန့်ကြာနေခဲ့တာပါဇူလိုင်လ6ရက်နေ့မှာတော့သူ့ကိုထိုင်းအနာပိုင်တွေကမြန်မာပြည်ဘက်ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးပြန်လည်လွတ်မြောက်လာတဲ့ကိုရဲမင်းကပြောပြပါဗျ
။ထောင်ထဲမှာတော့အလုံးမ6လနီးပါးပေါ့နော်အတိအကျပြောရမယ်ဆိုရင်တော့7လနဲ့18ရက်ကြာခဲ့တယ်။ထောင်ထဲကတော့ဖြစ်ပူရီထောင်၊စူပါကန်ထောင်၊ထိုင်းလာဝကထောင်လို့ခေါ်တယ် IDC ပေါ့။အဲထိုင်းလာဝကထောင်ပေါ့အထင်းသိမ်းရေးစခန်းပေါ့ IDC လို့လည်းခေါ်တယ်။အဲထောင်၃ထောင်မှာဒီလက်ပတ်နေကြရတာပေါ့။ခုနောက်ဆုံး IDC ကနေမှတစ်ဆင့်ပြန်လွတ်လာတယ်။ဒီရန်ဖြစ်တဲ့အမှုကကြာနှစ်ဖက်ချီအေးတယ်တယောက်တယောက်အမှုကိုရှော့ပြီးတယ်ချီအေးပေးလိုက်တယ်အုတ်ထုတ်ရောင်းနေဆိုတဲ့အမှုကြတော့အုတ်ထုတ်ရောင်းနေဆိုတဲ့အမှုကကြာသူကတရားမစွဲဘဲနဲ့အမှုကိုပြန်ရုပ်သိမ်းပေးတယ်ချီအေးပေးတာပဲပေါ့နော်အဲသူတို့ဘက်ကချီအေးပေးတယ်အဲ့ဒီအမှုကနောက်ဆုံးမှုပထမအမှုကစမှုပါကန်ထောင်မှာနေရတယ်စမှုပါကန်အမှုအဲ့ဒါကကြတော့ဒီထိုင်းလူမျိုးပေါ့နော်ပွဲစားတယောက်ကိုဒီမြန်မာပြည်မှာဖမ်းမိတယ်အဲပတ်ဖို့မပါဘဲနဲ့ဖမ်းအောင်သွားတဲ့တော့ဖမ်းပြီးတော့ကြတော့ Adi dengu, yang uria dengau di tenau, jenau adi dengu jutin lai lo jenau, adi kain lumiu puasa, tiap video cukup pegau tenau muna dia asuh de. Adi muna jenau semua bangga thau malam ni gaya de. Muka alam tu muka insan gaya apa mak?
Nau semua lo, Thailand ni mana tayong ah, kuni sahaya
pegel aja, jangan lumiau lagere lu le tu
လုံးမတန်ရာရှိနှစ်ဦးကနေပြီးတော့အားလုံးဆင်တရားကိုကျွန်တော်ဆောင်ရွက်ပေးရဲဟုတ်ကဲ့သူဟာ အေးစီအဖွဲ့မှာလုပ်ကိုင်နေပြီးထိုင်းအန်ဂျီအိုတို့ခုမှလည်းအလို့သမားရဲ့ကိစ္စတွေကိုလုပ်ဆောင်သွားခြင်းကိုခံခဲ့ရတာပါသူဟာထိုင်းထောင်ထဲမှာပဲအမှုတွေနဲ့တရားစွဲဆိုခံရပြီးထိမ့်သိမ့်ခံခဲ့ရတာကိုလာနီပါကြခဲ့ပါတယ်သူအမှုတွေဟာအာမခံရနိုင်တဲ့အမှုတွေဖြစ်ပေမဲ့မြန်မာတန်ရုံးရဲ့အကူအညီတွေရတင်းတဲ့လောက်မရခဲ့တာကြောင့်ကြံ့ကြာမှုတွေဖြစ်ခဲ့ရတယ်ဆိုပြီး AAC မဟာမိတ်အဖွဲ့ဟာရှေ့ပြောင်းလို့တမားရေးကိစ္စတွေအတွက်ဆောင်ရွက်ပေးခဲ့ရမှာအလို့တမားအများအပြားအတွက်နှစ်နာချင်းဝင်ဖန်ဝေတန်း
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။
ဒီနေ့ကတော့ တကယ်တော့2018ခုနှစ်ဒီဇင်ဘာလတုန်းကလည်းရေမြင့်အစိုးရနဲ့ဟူတီသဘုံအဖွဲ့တွေကကိုယ်စားလှယ်တွေဆွီဒင်နိုင်ငံစတော့ခေါင်းမြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပခဲ့ပါတယ်။တစ်ဖက်တိုက်ခတ်သူတွေအကြားနှစ်နှစ်အတွင်းပထမဆုံးဆေးဆက်ဆွေးနွေးခဲ့ကြတာဖြစ်ပြီးသဘောတူညီချက်တရလည်းရရှိခဲ့ပါတယ်။
Within the limits of our humanitarian work, we're really ready to go the extra mile, and that's what we did for the release of the detainees. I mean, everything was ready, you know, we had the plane.
Lutajin Sanamu Longan ni lou ya ma akan tat di shi ni de ja ga be khi to do ya on lou bu chano ru a sin de shi ni ga ba de da chano ru lou ni ja a chin da hlut pe da myu ri bo lin yin myan ni yauk ni bi lu le mae niya go le chano ru yauk ni ba bi a long a sin de ba be sa bu khlut ta che nait lai yau me lou da ba
နှစ်ဖက်အဖွဲ့တွေကမီးစိမ်းမပြလို့ဒီအစီအစဉ်မဖြစ်မြောက်ခဲ့ပေမဲ့ ICRC ကအခုအချိန်ထိထိမ့်သိမ်းခံတွေရဲ့အခြေအနေကိုသွားစစ်ပေးနေတုန်းဖြစ်ပြီးသူတို့ရဲ့အခြေအနေအင်မတန်ဆိုးရွားခက်ခဲနေတယ်လို့အချိန်ကန်တဲ့ဆူဆူရွားရွားပူပြင်းနေတယ်လို့လည်းကာဘိုနီကပြောပါတယ
် In places of detention who were built decades ago if not century ago we have for instance very often
လုံးခဲ့တဲ့ဆယ်စုနှစ်တွေကလားရာစုနှစ်တွေကလားမသိပါဘူးစောက်ထားခဲ့တဲ့ဒီလိုအချင်းထောင်တွေမှာရံဖန်ရံကာဝဲဆွဲတဲ့ယောဂါကိုတွေးရတတ်ပါလေဒီလိုအခြေအနေမျိုးမှာဝဲဆွဲနေတဲ့အခြေအနေကိုခင်ဗျားတို့တွေးတာကြည့်ကြပြီတော့ဗျာညင်မှန်နှိမ့်ဆက်ခံရသလိုတကယ့်ငရဲမှငရဲပါပဲဗ
ျပဋိပက္ခတွေတဲ့ပါဝင်နေတဲ့အဖွဲ့တွေအားလုံးဒီအဖြစ်ဆိုးကြီးတဲ့ကနေလွတ်မြောက်ဖို့နီးလန်းရှာလို့ကြကြောင်းဒီလိုလွတ်မြောက်ခြင်းရင်ဆွေးဆက်ဆွေးနွေးဖို့လိုအပ်ပြီးအပေးအယူအလျှော်အတင်းတွေရှိရမှာဖြစ်ကြောင်းနဲ့သူ့အနေနဲ့ဒီကိစ္စပေါ်အကောင်းမြင်ကြောင်းကာဘိုနီကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကတော့ရင်းမြစ်ပဋိပက္ခဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအဆိုးဆုံးကပ်ဘေးကြီးလို့ယူဆထားပါတယ်။ရင်းမြစ်အစိုးရကိုအကူအညီပေးဖို့ဆော်ဒီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကဟူဒီသဘုံတွေကိုလေကြောင်းကစတိုက်တဲ့2015ခုနှစ်မလကစပြီးအခုချိန်ထိအရသာ 18,900 တည်ဆုံးခဲ့ပြီဖြစ်တယ်လို့ဆိုပါရယ်ဒီပဋိပက္ခကြောင့်လူ 3.3 သန်းအိုးအိမ်မဲ့ဘဝရောက်ခဲ့ပါရယ်အခုချိန်မှာရေမြေလူဦးရေရဲ့80ရာခိုင်နှုန်းဖြစ်တဲ့လူပေါင်း24သန်းဟာလူသားချင်းဆိုင်ရာအကူအညီတွေလိုအပ်နေပြီးဒီအထက်မှာတဝက်ကကလေးသင်ငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောကြားပါခင်ဗျာ
ကိုရဲမင်းထွန်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ Asia 67 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကို Intelsat 17နဲ့ Mirsat 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းတွေ့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ယူရိုနိုင်ငံဟာယူရေနီယံတန့်စင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်ပြီးတုံ့ပြန်လှုပ်ဆောင်နေတယ်လို့အီရန်နိုင်ငံကဒီကနေ့မှကြေညာလိုက်ပါတယ်။ယူရိုနိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာဆက်ယုံတွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရေနီယံတန့်စင်မှုတွေကို900ဂိုင်နှုန်းအထိတိုးလာနိုင်ဖို့ရှိတယ်ဆိုပြီးတော့ရိုက်တာသတင်းကဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းဒေသကဂါဇနီမြို့ကထောင်လိုင်းရုံအနီးမှာတာလီဘန်တွေဘက်ကကားဘုံးထောင်ဘုံတလုံးဖောက်ခွဲခဲ့တယ်လို့အာခန္တာဝန်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီကာဘုံခွဲမှုကြောင့်အရသားတွေပါဝင်လူ12ယောက်ထပ်မံနေသေးဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်내ကျန်းမာရေးဌာနပြောခွင့်ရသူမိုဟာမက်ဟိမတ်ကအတည်ပြုပြောကြားပါတယ်တိုက်ခိုက်မှုဖြစ်ချိန်မှာကျောင်းသားတွေကျောင်းသွားနေတဲ့အချိန်ဖြစ်တာမို့ကျောင်းသားတော်များများလည်းဒဏ်ရာရခဲ့ကြတယ်လို့ပြည်내ရဲချုပ်မိုဟာမက်ခါလက်ဝါဒတ်က VOA ကိုပြောပါတယ်ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေဘက်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူအတော်များများဟာအနောက်ရောက်အင်ဂျီတွေဝတ်ပြီးတချို့တွေကလည်းဗြိတိန်အလံကိုကင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်ရဲ့လူစီကားတဲ့ဈေးဝယ်ဆန္ဒတွေရှိတဲ့နေရာကနေတရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကိုချိတ်ဆက်ပေးထားတဲ့ကောင်လုံးဘူရာယုံကိုချီးတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြရလမ်းတစ်လျှောက်မှာလည်းဟောင်ကောင်ကိုတရုတ်ပြည်မာကြီးလက်အောက်ကနေလွတ်မြောက်ရေးချွေးကြော်တန်းတွေကိုအော်ဟစ်ခဲ့ကြပါတယ်။ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့အာဂျင်တီးနားတင်းကချီလီကိုနိုင်ပြီးတော့တတိယရသွားပါတယ်။အာဂျင်တီးနားနဲ့ချီလီတို့မနေ့ကကစားကြတာမှာအာဂျင်တီးနားက2-2နဲ့နိုင်ပြီးတော့တတိယရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSUBL ထရက်ဖြစ်ပါတယ်။ VOA American အသံညပေမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျွန်မတို့တစ်ခါထပ်ပြီးတော့ဆုံကြအောင်ပါရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.